ဒီမိုကရေစီကျိုးပြုတ်ကင်းတက်မတော်ဒီကေဘီကကလေးသင်ငယ်တွေကိုတသားအဖြစ်စုဆောင်းအသုံးပြုနေတာတွေကိုအဆုံးသတ်ဖို့ကုလသမဂ္ဂနဲ့ပူးတွဲလုပ်ငန်းအစီအစဉ်တရက်ကိုဒီနေ့မှလက်မှတ်ရေးထိုးလိုက်ပါတယ်။ကလေးသင်ငယ်တွေပေါ်မှာကြီးမားတဲ့ချိုးဖောက်မှုတွေကိုစောင့်ကြည့်အစဉ်ခံတင်ပြတဲ့နိုင်ငံအဆင့်အထူးတောင်အဖွဲ့ CTFM နဲ့ DGV တို့အင်တာနက်အွန်လိုင်းကနေတဆင့်လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ဒါဟာကုလသမဂ္ဂအဖွဲ့နဲ့မြန်မာနိုင်ငံမှာရှိတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ကြားရေးထိုးတဲ့ပထမဆုံးနှစ်ဖက်ပူးတွဲလုပ်ငန်းစဉ်တရက်ဖြစ်ပါတယ်။ဒီကေဘီဘက်ကအခုလိုဂတိပြုလက်မှတ်ရေးထိုးခဲ့တဲ့အတွက်ချီးကျူးကြောင်းလက်နက်ကိုင်ပဋိပက္ခဒဏ်ခံရတဲ့ကလေးသင်ငယ်တွေနဲ့လူမှုအတိုင်းဝိုင်းတွေကိုကာကွယ်စောင့်ရှောက်ဖို့ကအရေးကြီးတယ်ဆိုပြီးတော့ CTFM အဖွဲ့ကပြောပါတယ်အခုလိုလက်မှတ်ရေးထိုးလိုက်ခြင်းအပြင် DKBA တပ်ဖွဲ့ကိုကလေးစစ်သားအဖြစ်အသုံးပြုနေတဲ့လက်နက်ကိုင်အဖွဲ့စင်းတဲကနေပယ်ဖြတ်ဖို့အတွက်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့လည်းပြောပါတယ် DKBA တပ်ထဲမှာကလေးစစ်သားအသုံးပြုတာတွေရှိခဲ့တယ်လို့2013ခုနှစ်ကစပြီးဖော်ပြခဲ့ရင်မလဲနောက်ပိုင်းစီရင်ခံစားတွေမှာတော့မတွေ့ရှိရတော့ဘူးလို့ပြောပါတယ် DKB အနေနဲ့2018ခုနှစ်ကစပြီးတော့ CTFM အဖွဲ့နဲ့ပူးပေါင်းဆောင်ရွက်ခဲ့ပြီးသူတို့အဖွဲ့အတွင်းမှာကလေးစစ်သားအသုံးပြုတာတွေနဲ့ကြီးမားတဲ့ချိုးဖောက်မှုတွေမရှိတော့ကြောင်းပြသဖို့စိတ်အားထက်သန်နေပြီးတော့ကုလသမဂ္ဂရဲ့ကလေးစစ်သားအသုံးပြုမှုစီရင်ခံစားတွေကနေပယ်ဖြတ်ခံဖို့အတွက်ကြိုးပမ်းနေတယ်လို့လည်း DKB စီဦးစီးချုပ်ဗိုလ်ချုပ်ကြီးစောမိုးရှေးကပြောပါတယ်ဒီခန္ဓာကိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဗာဂျီးနီးယားဂမ်ဘာတက်ရောက်ပြီးတော့မျက်မြင်သွန်သည်ဖြစ်လက်မှတ်ရေးထိုးခဲ့ပါတယ်။ဒါပြင်မြို့သားပြန်လည်တင်မြင့်ရေးနဲ့ငင်းငယ်ရေးဘူဌာနငင်းငယ်ရေးကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းနဲ့မြန်မာနိုင်ငံမှာရှိတဲ့တန်တမာတွေကုလသမဂ္ဂအေဂျင်စီတွေလည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။